တိုင်းလားလက်နက်ကင်အဖွဲ့တွေနဲ့အနေထားတစ်ဖွဲ့နဲ့တစ်ဖွဲ့မတူညီပေမဲ့ငင်းငယ်လူငန်းစင်မှာအလုံးပါဝင်လာနိုင်မှုအတွက်အလို့သဘောတွေ့ဆုံဆွေးနွေးကြပြီးအချင်းချင်းနားလည်မှုပုံမူရခဲ့တဲ့အကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမှာကျင်းပတဲ့တိုင်းသားမြေလာခံကိုတက်ရောက်ခဲ့သူခေါင်းဆောင်တူကဒီဝေကိုပြောပါတယ်။ KIO ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးလက်ရှိငင်းငယ်လူငန်းစင်ဆောင်ရွက်မှုအခြေအနေကိုအမြင်ရင်းဖလှယ်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီစည်းဝေးကိုစက်တင်ဘာလ18ရက်နေ့ကနေ19ရက်နေ့အထိလိုင်စာမြို့မှာ၃ရက်ကြာကျင်းပခဲ့တာဖြစ်ပြီး NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KMU ကရင်မျိုးသားအစည်းအရုံး CNS ချင်းလိုသားတပ်ဦး NNSP ဝန်ကြီးချုပ်ပါတီနဲ့လက်မှတ်ရေးထိုးသေးတဲ့ KNPP KNU မျိုးသားတိုးတက်ရေးပါတီ KIO ကချင်လူ့အရေးအဖွဲ့ကခေါင်းဆောင်တွေဆွေးနွေးခဲ့တာဖြစ်ပါတယ်အဓိကဆွေးနွေးဖြစ်တဲ့အချက်တွေကိုတော့ TRO ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးကြီးနော်ဘူးကအခုလိုပြောပါတယ
်အဓိကခေါင်းဆောင်အနေနဲ့ဆွေးနွေးတာကတော့အခုလက်ရှိတခွင့်ချင်းစီရဲ့ငင်းချမ်းကြီးဒီပေါ်အဲ့ဒီအခြေအနေတွေကိုတင်ပြဆွေးနွေးကြတာဒုတိယအချက်ကတော့အဆက်လက်ပြီးတော့မှဒီငင်းချမ်းကြီးလမ်းစဉ်တွေကိုပူပေါင်းပြီးမှဘယ်လိုလုပ်ရင်ကောင်းမလဲဆိုတဲ့ဒီခေါင်းဆောင်တွေကိုဆွေးနွေးတယ်ဆိုတဲ့ကျောင်းလေးကျွန်တော်ကြားပြရပါတယ်။ဒါပေမဲ့အဲ့ဒီအစည်းအဝေးကတော့ဆုံးဖြတ်ချက်ချတဲ့အစည်းအဝေးတော့မဟုတ်ဘူးပေါ့။လူတဘောနဲ့ဆွေးနွေးတယ်လို့ကြားပါလား
။လိုင်စာကိုတွားရောက်ဆွေးနွေးခဲ့တဲ့ TNU ဒုဥက္ကဋ္ဌဘဒိုစောခွေထူးဝင်းကတော့ဒီဆွေးနွေးပွဲကနေအပြန်အလှန်နားလည်မှုပုံမရရှိခဲ့ကြောင်းပြောပါတယ်
။အခုရေချင်းရေချင်းရောက်စီမှာလည်းဒီလိုပြည်ပြည်ထောက်ရပါတယ်။ကျွန်တော်ယူဆရခဲ့တဲ့နော်စင်ကမှုတွေကိုဘယ်လိုဘုမောင်ဆောင်ရွက်ပြီးတော့ကျော်ရပါမယ်ဆိုတဲ့ပြဿနာနောက်တစ်ခုကကျွန်တော်နိုင်ငံရင်းချမ်းရေးအတွက်ကအမှုပါဝင်လိုက်ကလည်းရည်ကြီးတယ်လေအနေထားမတူပေမဲ့လည်းကျွန်တော်တို့ရဲ့ဘုမောင်ဆောင်ရွက်မှုနဲ့ဒီရင်းချမ်းရေးလုပ်ငန်းစီမှာပါဝင်လိုက်ဖို့အတွက်တော့ကျွန်တော်အဲ့လိုပဲပြင်ကြခဲ့တယ်ဘုမောင်နားလည်မှုလည်းရှိလာပါတယ်ဆိုတဲ့သဘောကကျွန်တော်တို့ကအတူတူကဒီနိုင်ငံရင်းချမ်းရေးကိုဘယ်လိုခံရလဲဘယ်လိုပြောင်းလဲဆိုတဲ့ပြဿနာတော့ကျွန်တော်ကျဆင်းရဲတယ်လို့ဆင်းရဲမှာပေါ့နော်ဘယ်လိုဖွဲ့စည်းကြည့်မှလည်းဆင်းရဲရမှာပေါ့
KIO ကိုယ်စားလှယ်အဖွဲ့ဝင်ဘက်ကလည်းမကြသေးခင်ကတရုတ်ပြည်မှာတပ်မော်ဘက်ကကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုပြန်လည်ရှင်းပြခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးမှာတော့နိုင်ငံရေးကဏ္ဍမှာဖက်ဒရယ်ရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးကိစ္စတွေကိုမဆွေးနွေးနိုင်ခဲ့ပါဘူးလာမယ့်ရက်တွေအတွင်းမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့အစိုးရလွတ်တော်တပ်မတော်စတဲ့အင်အားစုတွေကြားမှာအဟန့်ကြားဖြစ်နေတဲ့အခက်အခဲတွေကိုအလို့သဘောထပ်မံညှိနှိုင်းဆွေးနွေးနိုင်တယ်လို့မျှော်လင့်ထားကြပါတယ်